မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပိုပြီးလှုပ်ရှားဖို့ဖိတ်ခေါ်တဲ့အကြောင်းမဲအေးတန်နာကျော်ကပြောပြသွားတာပါ။အခုဆက်လက်တင်ဆက်ပြီးမှာတော့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့သတင်းစာရှင်းလင်းပွဲအကြောင်းပါ။မြန်မာနိုင်ငံကလွှတ်တော်တွေမှာလွှတ်တော်စစ်တပ်ကိုယ်စားလှယ်တွေကိုခန့်အပ်ထားရမှာလာမယ့်2025ရွေးကောက်ပွဲနောက်ပိုင်းကျရင်တော့အမျိုးသမီးတွေကိုရွေးချယ်ခံထားဖို့မြန်မာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်မှာတိုက်တွန်းပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဟောင်းဂျီမီကာတာကပြောပါရယ်။မြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်အောက်မှာနှစ်ပေါင်း90လောက်နေခဲ့ရတဲ့ကာလတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အခုအခါမှာပြုပြင်ပြောင်းလဲမှုတွေဟာတိုးတက်မှုရှိတယ်လို့ရန်ကုန်မြို့ Strand Hotel မှာ The Elders အဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဟောင်းဂျီမီကာတာကပြောကြားလိုက်တာပါ။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ရှေ့ဆက်လှုပ်ဆောင်စရာတွေအများပြားကြံနေသေးတယ်လို့လည်းဆိုရတဲ့အပြည့်စုံကိုတော့အခမ်းအနားကိုကိုရင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံကို3ရက်ကြာလာရောက်လည်ပတ်နေတဲ့ The Elders ခေါ်ကမ္ဘာအထင်ကြီးအပုဂ္ဂိုလ်များအဖွဲ့ဟာသူတို့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့စက်တင်ဘာလ26ရက်နေ့ကရန်ကုန်မြို့ Strand Hotel မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးသူတို့ခီးစဉ်အကြောင်းရှင်းပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာတိုးတက်မှုတိတိတသာရှိလာနေတယ်ဆိုပြီးအရင်စစ်အစိုးရလက်ထက်ကဖိနှိပ်ချိုးချဲ့ခံခဲ့ရတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးအဖွဲ့ဝင်3ဦးပါ The Elders အဖွဲ့ကိုဦးဆောင်လာသူအမေရိကန်သမ္မတဟောင်းဂျီမီကာတာကပြောပါတယ
်။ When I speak about the progress being made, I'm really comparing the last 2.5 years.Under the administration of President Thein Sein.
တိုးတက်မှုလို့ကျွန်တော်ပြောတဲ့နေရာမှာလွန်ခဲ့တဲ့နှစ်ခွဲကာလသမရဦးသိန်းစိန်အစိုးရလက်ထက်ကအခြေအနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကစစ်အစိုးရအုပ်ချုပ်မှုအောက်မှာပြည်သူတွေနေထိုင်ခဲ့ရတဲ့အခြေအနေတွေကိုနှိုင်းယှဉ်ပြီးပြောတာဖြစ်ပါတယ်။သတင်းလွတ်လပ်မှုလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစူဝေးပိုင်ခွင့်ဒေါ်ဆန်းစုကြည်နေအင်အကျယ်ချုပ်ကပြန်လည်လွတ်မြောက်လာပြီးလွတ်တော်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွင့်ရတာလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဖို့ပြောဆိုဆွေးနွေးတာတွေအဲဒီကတည်းကဆင်ဒီမိုကရေစီနဲ့ဆိုင်တဲ့အသွင်သဏ္ဍာန်တွေဆင့်ပွားလာတာအပြစ်ခက်ရက်စဲဖို့အတွက်တွစ်ဆုံဆွေးနွေးတာတွေစသည်အဖြစ်တဖြည်းဖြည်းချင်းဆင့်ကဲတိုးတက်ပြောင်းလဲလာတာတွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကအတိမတ်ပြုလေးထားပါတယ်
။တစ်ဖက်မှာအဲ့ဒီလိုတိုးတက်မှုတွေရှိနေသလိုတခြားတစ်ဖက်မှာလည်းလှုပ်ဆောင်စရာတွေအများပြားကြံနေသေးတာကိုသမရဟောင်းဂျီမီကာတာကထောက်ပြပြောဆိုခဲ့ပါတယ
်။ Myanmar still has a long way to go. I've mentioned one problem obviously with the treatment of the Muslim
မြန်မာနိုင်ငံအနေနဲ့လှုပ်ဆောင်စရာတွေအများကြီးကြာမာသေးတယ်။အဲ့ဒီအထက်ကပြဿနာတစ်ခုကိုပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာတွေရဲ့ပြဿနာပဲဖြစ်ပါတယ်။သူတို့နိုင်ငံသားဖြစ်ရမဖြစ်ရကိစ္စကိုလည်းကိုင်းထွေးဖြေရှင်းဖို့လိုပါတယ်။နောက်အပြစ်ခတ်ရပ်ထားတဲ့အဖွဲ့တွေနဲ့နိုင်ငံရေးအရဆွေးနွေးပွဲလုပ်ဖို့လိုပါတယ်။ပြည်နယ်တွေမှာရှိကြတဲ့တိုင်းရင်းသားတစ်ဖွဲ့ချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ဗဟုအစိုးရကြားကွာခြားချက်တွေကိုလည်းမဖြေရှင်းနိုင်သေးပါဘူး။
The Elders အဖွဲ့အနေနဲ့မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့ပြီးဖြစ်တာကြောင့်သူတို့လိုနိုင်ငံတကာအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုဘယ်လိုအကြံပြုချက်ပေးလိုပါသလဲလို့ VOA ကမေးတဲ့အခါမှာတော့
My suggestion is to keep the progress going. Opening up opportunities for every citizen to feel that they're equal to everyone else in this country.
မြန်မာအစိုးရအနေနဲ့လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုဆက်လုပ်ပါလို့ကျွန်တော်ကတော့အကြံပြုချင်တယ်။တိုင်းပြည်တွင်းကလူတူးချင်းစီမှာဒန်းတူအခွင့်အရေးရရှိလာအောင်ခွင့်လန်းတွေကိုဖွင့်ပေးပါ။မြန်မာနိုင်ငံကအမျိုးသမီးတွေကိုမျှတစွာဆက်ဆံတယ်လို့ကျွန်တော်မထင်ပါဘူး။လွတ်တော်ထဲမှာဆိုရင်လည်းအမျိုးသမီးလွတ်တော်အမတ်အရေးအတွက်က9ရာခိုင်နှုန်းပဲရှိပါတယ်။နော်ဝေးမှာဆိုလွတ်တော်အမတ်45ရာခိုင်နှုန်းကျော်ကအမျိုးသမီးတွေပါ။အဲ့ဒီချက်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တွေ့ခဲ့တဲ့အဖွဲ့အတိုင်းကိုအကြံပြုခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တော့ကလည်းစစ်သားလွတ်တော်အမတ်166ယောက်ကိုသူကရွေးချယ်ပေးရတော့2015ကျရင်စစ်တပ်အနေနဲ့အမျိုးသမီးတချို့ကိုရွေးချယ်ဖို့ကိုလည်းကျွန်တော်အကြံပြုခဲ့ပါတယ
်။အမေရိကန်သမ္မတဟောင်းဂျီမီကာတာဦးဆောင်တဲ့ The Elders အဖွဲ့ဟာသူတို့ရဲ့3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအစိုးရဘက်ကသမ္မတဦးသိန်းစင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနောက်88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်တူဖြစ်သူကိုမင်းကိုနိုင်အပါအဝင်တခြားအရဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်နေနဲ့လဲတွေ့ဆုံခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံစဉ်ဆွေးနွေးဖြစ်ခဲ့တာနဲ့ပတ်သက်လို့တော
့ I think as far as the international observers my hope is and we express this to the election commission chairperson
2015ရွေးကောက်ပွဲကိုနိုင်ငံတကာကလေ့လာသူတွေလာပြီးလေ့လာခွင့်ပြုမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံတုန်းကလည်းကျွန်တော်တို့အဲ့ဒီအတိုင်းပဲပြောခဲ့ပါတယ်။အဲ့ဒါကလည်းအစောပိုင်းကာလကလေးကခွင့်ပြုဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့မဲပေးခွင့်ရှိသူတွေမှတ်ပုံတင်တဲ့နေရာမှာလဲတိကျမှန်ကန်မှုရှိဖို့လိုအပ်တဲ့အတွက်ပါ။ ရှင်းနှစ်စာမှာတကောင်စီရင်ကောက်ဖို့စီစဉ်နေတယ်လို့လည်းကျွန်တော်တို့နားလည်ထားပါတယ်။အဲ့ဒီမှာလည်းလာရောက်လေးလာခွင့်ပြုဖို့ကျွန်တော်တို့လိုလားပါတယ
်။ရွက်ကောက်ပွဲနဲ့ဆိုင်တဲ့ပြောဆိုမှုတွေကတော့သူဖွဲ့ထားတဲ့ကာတာစင်တာကိုကိုစားပြုပြောဆိုခြင်းဖြစ်တယ်လို့ဆိုပါတယ်။ကာတာစင်တာအနေနဲ့နိုင်ငံကရွက်ကောက်ပွဲပေါင်း94ခုကိုစောင့်ကြည့်သူအဖြစ်တွားရောက်လေးလာထားဖို့ပြီးဖြစ်တာကြောင့်သူတို့မှာအဲ့ဒီအတွေ့အကြုံအများပြားရှိတယ်လို့ဆိုပါတယ်။အဖွဲ့ဝင်12ဦးနဲ့ဖွဲ့စည်းထားတဲ့ The Elders အဖွဲ့ဟာကမ္ဘာတစ်လွှားငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးအခြေအနေတွေကိုတိုးတက်မြင့်မားဖို့အတွက်နိုင်ငံအသီးသီးကခေါင်းဆောင်ဟောင်းတွေအထင်ကရပုဂ္ဂိုလ်တွေနိုဘယ်ညဉ့်ဉာဏ်ရေးဆုရှင်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ဖွဲ့ဟာမြန်မာနိုင်ငံကိုစက်တင်ဘာလ24ရက်နေ့ကရောက်ရှိလာတာဖြစ်ပါတယ်။သူတို့ဒီကနေ့မြန်မာနိုင်ငံကပြန်လည်မထွက်ခွာခင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနေအိမ်မှာတွားရောက်တွေ့ဆုံမယ်လို့သိရပါတယ်ခင်ဗျာ။